ကိုဗစ်ကယောဂအခြေအနေတွေကြောင့်2020-2021ပညာသင်နှစ်တစ်နှစ်လုံးပြည်တွင်းကအခြေခံပညာသင်ကျောင်းတွေပိတ်ထားရပြီးကယောဂလိုင်းတန်တွေကြောင့် 2021-2022 စတင်နှစ်ကိုလည်းအခုထိပိတ်ထားရပါတယ်။အခုလိုကယောဂကြောင့်စတင်ကျောင်းတွေကာလကြာပိတ်ထားရတဲ့အခြေအနေမှာအစိုးရကြောင်းတက်နေတဲ့ကျောင်းသူကျောင်းသားတချို့ပညာဆက်ပြီးတော့သင်ကြားဖို့အခက်အခဲရှိနေပါတယ်။ကျောင်းပြန်ဖွင့်ရင်အလဲတန်းဆက်ပြီးတော့တက်ရမယ်မောင်ဖြိုးပိုင်သူကတော့စာတင်ကျောင်းနဲ့ဝင်းနေတဲ့အချိန်မှာပညာဆက်ပြီးတော့သင်ယူဖို့စိတ်ဝင်စားမှုနည်းလာတယ်လို့အမဖြစ်သူကပြောပါတယ
်။ကျောင်းအပ်တာဝယ်။ဆက်ပြီးစာလေးဖတ်ခိုင်းလို့လည်းမရဘူး။ဖတ်ဖတ်ရတော့သူခဏလေးတော့ဖတ်လိုက်တယ်ကွာ။ဒီနည်းနည်းလေးပဲတက်တယ်။ပြီးလို့ရပြီးတော့ပြန်စာလုံးလေးပဲတော့ပြန်အချင်းလုံးသေးတော့အချင်းကလည်းဆွင့်ကျမလည်းစမတင်လို့ဒီလိုတော့
ငွေကြေးတက်နိုင်တဲ့မိဘတွေရဲ့သားသမီးတွေကတော့အွန်လိုင်းကတဆင့်တင်ကြားပေးနေတဲ့ပုဂ္ဂလိကကျောင်းတွေမှာဆက်ပြီးတော့ပညာသင်နေကြပါတယ်။ကလေးငယ်အားလုံးတန်းတူပညာသင်ကြားနိုင်မယ့်အခွင့်အရေးရနိုင်ဖို့ကတော့တနိုင်ငံလုံးမှာရှိတဲ့စာသင်ကျောင်းတွေပြန်ပြီးတော့ဖွင့်မယ့်အပေါ်မှာမူတည်နေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။ကျောင်းတွေပြန်ဖွင့်မယ့်ကာလကိုအတိအကျမသိရသေးပေမဲ့ကျောင်းတွေပြန်ဖွင့်တဲ့အခါဆရာဆရာမတွေအစဉ်အသင့်ဖြစ်အောင်ဆောင်ရွက်နေတယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စွာတွင်က VOE ကိုပြောပါတယ်။
ဘယ်စီကြောက်ဖွင့်မလဲဆိုတော့ကျွန်တော်တို့ကပြောလို့မရသေးဘူးခင်ဗျာ။ငကူတွေကဟိုကျွန်တော်တို့ကြောက်တွေပြောင်းဖွင့်ခဲ့ရင်ကလေးတွေအတွက်ဟိုဟာကြိုတင်ပြင်ဆင်တဲ့အစီအစဉ်နဲ့ကျွန်တော်တို့တောက်ချောက်ပြင်နေတာပါခင်ဗျာ။ဆရာဆရာမတွေလည်းသူတို့ကြောက်တွေမှာသူတို့သင်ကြားရေးနဲ့ပတ်သက်လို့သူကသူတို့ပြန်လည်ဆွေးနွေးတာလည်းကျွန်တော်တို့ခိုင်းထားပါလိမ့်ခင်ဗျာ။ဟုတ်ဟုတ်ကျွန်တော်ဆရာဆရာမတွေဒီကလေးတွေဟိုနေပြတဲ့ခါမှာဟိုကြောက်ပြန်တဲ့ခါမှာအစီအစဉ်ဖြစ်အောင်ဆရာဆရာမတွေကအကုန်လုံးကျွန်တော်တို့ဒီဘက်ကဂျုံပိုင်းဆိုင်ရာတွေရောအကုန်လုံးစူးစမ်းပြီးဆောင်ရွက်နေတယ်ဆိုတာလည်းပြောချင်ပါတယ်ခင်ဗျာ
။ကိုဗစ်ကယောဂကူးစက်မှုနှုန်းသတ်မှတ်ထားတဲ့900ခန့်နှုန်းအထိကျဆင်းသွားရင်လုပ်ငန်းတွေအလုံးပြန်ပြီးတော့လည်ပတ်နိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောထားပါဗျ။ကယောဂကူးစက်မှုကျဆင်းအောင်ရည်ရွယ်ပြီးကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းစစ်ကောင်စီကလှုပ်ဆောင်နေပါဗျ။အသက်12နှစ်အထက်ကနေ18နှစ်အထိအလေတန်းနဲ့အထက်တန်းကျောင်းသားလူငယ်တွေကိုလည်းအောက်တိုဘာ12ရက်ကစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးပေးနေပါဗျ။နေပြည်တော်ကောင်စီအတွင်းမှာရှိတဲ့ကျောင်းသူကျောင်းသားတွေကိုကာကွယ်ဆေးစထိုးပေးနေတဲ့တရင်တွေကိုလည်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။12နှစ်အောက်မူလာတန်းနဲ့အလေတန်းအရွယ်ကျောင်းသားကလေးငယ်တွေကိုတော့ထိုးနှံပေးဦးမှာမဟုတ်သေးဘူးလို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ
်။နိုင်ငံတကာမှာလည်းထိုးတဲ့နိုင်ငံတွေရှိတယ်၊မထိုးတဲ့နိုင်ငံတွေရှိတယ်ပေါ့နော်။လက်ရှိကတော့ကျွန်တော်တို့ကဒီ12နှစ်အထက်ကိုဦးစားပေးပြီးအရင်ဆုံးပြောပါမယ်ပေါ့နော်။အဲဆို12နှစ်အောက်ကျတော့လည်းကျွန်တော်ယောဂကူးစက်မှုပေါ့နော်။သူကဒီပြုံးကြောင်းနဲ့တင်းဆန်ကန်စားရတဲ့ဟာလေသူကအုပ်စုကပုံနေတယ်ပေါ့နော်ဒီစိုက်ကြောတဲ့ရွယ်ဖြစ်လာတယ်လို့တစ်နှစ်နဲ့18နှစ်မှာတော့သူကယောဂလေပို့ပြီးတော့ကုသမှုကခုနအုပ်စုရဲ့အပြင်ပုံများတယ်အဲနောက်ပြီးတော့ပေါ့နော်ယောဂပြင်းထန်တဲ့ဆန်စားရတဲ့ဟာတွေလည်းအခုဒေတာမှာတွေ့တာပေါ့နော
် 2021-2022 ပညာသင်နှစ်မှာကြောင်းအပ်ထားတဲ့ကျောင်းသားကျောင်းသူတသန်းဝန်းကျင်ကိုတရုတ်နိုင်ငံထုတ်ဆီနိုဗက်ကာကွယ်ဆေးထိုးနှံပေးသွားမယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောပါတယ်ယောဂကာကွယ်ဆေးကိုကျောင်းသားကျောင်းသူတိုင်းမထိုးမနေရမဟုတ်ပဲကိုယ့်ရဲ့စန္ဒအလိုက်ရွေးချယ်ခွင့်ရှိပြီးကာကွယ်ဆေးထိုးမထားသူတွေကိုကျောင်းတက်ခွင့်ပိတ်ပင်မှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်။ကာကွယ်ဆေးထိုးပေးပြီးပညာသင်ယူခွင့်အခွင့်အလမ်းရရှိစေဖို့ကိုဗစ်ကြောင့်တည်ဆုံမှုလျှော့ချဖို့ကျောင်းသားကျောင်းသူတွေကတဆင့်မိသားစုနဲ့ပတ်ဝန်းကျင်စီကိုယောဂကုသပြန်ပွားမှုကိုတားဆီးပေးဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အခုလိုထိုးနှံပေးနေတာဖြစ်တယ်လို့သိရပါရဲ့ရှင်။